ကျွန်တော်ညံဝင်းအောင်ပါခင်ဗျာမန္တလေးမြို့ဥပုထောင်မှာထိန်းသိမ်းခံနေရတဲ့ UDP ကနှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိရင်ဆိုင်နေရတဲ့ထောင်ပြေးအမှုရောအရင်ကျွေးကြံထောင်နှံတွေအပြင်နောက်ထပ်စစ်ဆေးပေါ်ပေါက်လာနိုင်တဲ့အမှုတွေအတွက်ပါပြစ်ဒဏ်ကြားခံရဖွယ်ရှိတယ်လို့ဥပဒေပညာရှင်တချို့နဲ့လေ့လာဆောင်ကြည့်သူတချို့သုံးသပ်တဲ့အကြောင်းကိုတင်ပြခြင်းပါတယ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ကို1996ခုနှစ်ဥပုအကျဉ်းထောင်ကနေထွက်ပြေးသွားမှုအတွက်အော်တိုဘာလ2ရက်တောက်ကြနေ့ကမန္တလေးတိုင်းချမ်းရည်သာသာမြို့နယ်တရားရုံးမှာရာဇဝတ်ကြီးပုံမှန်နှစ်လေးနဲ့တရားဆွဲဆိုလိုက်တာပါဒါပေမဲ့အရင်ကလက်ကျန်ထောင်ကျွေးတွေကိုပြန်လည်ကြခံရမယ်လို့ချမ်းရည်သာသာမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကသတင်းနောက်တွေကိုရှင်းပြပါတယ
်ကြခံရန်ကြံရှိတဲ့ထောင်တွေကတော့ထောင်ဆက်လက်ပြည်ပြီးတော့ဆောင်ရွက်သွားမှာပါအဲ့ဒါတို့ကတရားရုံးမှာလက်ရှိတင်တဲ့အပိုင်းကတော့ဒီထောင်ပြင်းမှုပေါ့နော်ပုံမှန်နှစ်လေးကဆွဲရမယ်နောက်ရုံးကျင်းမှာအမှုစစ်မှာဖြစ်တဲ့အတွက်ရှင်းနေငှားမယ်ဆိုရင်တစ်ခါလဲငှားဖို့ဆိုပြီးတော့တစ်ခါလဲခေါ်လာဖို့ပေါ့နော်ငှားပြီးတော့အပီတီရှင်းတာထားလို့ရှိပါတယ
်ဦးကျော်မြင့်ခေါ်စကုံဆောင်ဆောင်ဟာစီးပွားရေးကုမ္ပဏီများအဲ့ဥပဒေကိုချိုးပေါက်ခဲ့မှုအတွက်1998မေလတုန်းကဥပုထောင်မှာထောင်နှံ9နှစ်ကြာခံရပြီးတစ်နှစ်လောက်အကြာ1999ခုနှစ်တမှာထောင်ကနေထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးသွားပြီးနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားခဲ့တာပါဦးသိန်းစင်အစိုးရလက်ထက်မြန်မာနိုင်ငံကိုပြန်လာပြီးနှင်းစီပါတီကိုမှတ်ပုံတင်ခဲ့သလို2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့တယောက်မှအနိုင်မရခဲ့ပါဘူးဦးကျော်မြင့်ရဲ့အမှုကိစ္စဟာမြန်မာနိုင်ငံအတွက်အရှက်ရစရာဖြစ်စေတယ်လို့တရားလွတ်တော်ရှင်းနေဦးသိန်းနှံဦးကသုံးသပ်ပါတယ
်သူကဒီခံကြီးကအဲ့တော့သူ့တိုင်းပြည်တွေကိုဘယ်လိုလုပ်ပြန်ဝင်လာတာလဲအဲ့တော့ကနေဒါနိုင်ငံသားဖြစ်ရင်ဗမာပြည်တွေကိုသူဘယ်လိုဝင်လာတာတန်ယုံကရှောက်ဝင်လာတာလားနော်အဲ့တော့တန်ယုံကဆိုရှယ်ဗီဇာပေးတယ်ဆိုရင်လည်းခုနပြစ်မှုအင်းချင်းကြောင့်ဒါဝန်ခံရရတယ်။တိုင်းဝန်လိမ့်ပြီးတော့ပြစ်မှုအောင်ရှိရတဲ့အတိုင်းထွက်ပြေးလာလို့ဖြစ်ရတဲ့အတိုင်းမမမကန်ပေါ်ပြတယ်လို့ယူဆနိုင်ကြရှိလေရ။ဒါကကျွန်တော်တင်တဲ့လဝကတိုက်နယ်ရောဒီရာဇာကြီးပါပုံမှန်ပါပါတဲ့ကြက်ကအကြီးရှိ။ဒုတိယတစ်ချက်ကသူက2013လေကရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်နေတယ်။အဲတော့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ခွင့်ပြုလာမှာပုံပဲ။နောက်ကြောင်းနေအများကြီးလိုက်တာပဲ။ထောင်လိုင်းကြီးတွေ SU တွေစပါတွေတပုံတိုက်ပြီးမှအဲ့တော့ဘယ်လိုဟာကိုသူ့ကိုဘယ်လိုလုပ်ပြီးတော့ပါတီရွေးကောက်ပွဲမှတ်ပုံတင်မှုပြုလိုက်တာလေအဲ့တော့ရွေးကောက်ပွဲကော်မရှင်မှမမမကန်တင်ပြတဲ့ပြစ်နောက်တစ်ချက်ကတော့တန်ယုံမှမမမကန်ဖော်ပြခဲ့တာအဲ့တော့ဒါတရားရုံးမှစစ်ဆေးဆောင်ရွက်ပြီးတော့တင့်တော်တဲ့မီဒီယာချဒါမှဒီကိစ္စကြီးကဘူးကျွန်တော်တော်တော်ရှက်စရာကောင်းနေတာဘာလို့ဆိုထောင်ကြီးကိုပြန်မှတ်ပုံတင်ခွင့်နဲ့ပါတီထောင်ခွင့်တော့ပြီးရွေးကောက်ပွဲဝင်တော့မယ်လို့ဒီကျွန်တော်တို့ကပြီးခဲ့တယ်ဆိုကျွန်တော်တို့ရဲ့တရားစီရင်စနစ်ကြီးရောကျွန်တော်တိုင်းပြည်ရဲ့အုပ်ချုပ်မှုပုံစံရောကကျွန်တော်ရှက်ကွဲတဲ့ကိစ္စတော့
နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ရဲ့အမှုဟာ2010ရွေးကောက်ပွဲကော်မရှင်သာမက2015နောက်ပိုင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လည်းတက်ဆိုင်တာကြောင့်ဘယ်လိုသုံးသပ်ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ်လို့ရွေးကောက်ပွဲတွေကိုလေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေရီဝင်းကပြောပါတယ
်တက်ဆိုင်ရာဟိုရွေးကောက်ပွဲဥပဒေရာပါတီထောင်ထားတာပဲပေါ့နော်ပါတီထောင်ထားရွေး2015မှာလည်းဝင်ပြိုင်တာပဲဆိုတော့2020ရွေးကောက်ပွဲကော်မရှင်စီစဉ်မှုတွေနဲ့ပဲတက်ဆိုင်တာဟုတ်ခါလေအကုန်လုံးကလေဒါတော့ကော်မရှင်ရဲ့လက်ရှိလုပ်ဆောင်ချက်တုံ့ပြန်ချက်ပေါ်မှာဒီမဲ့
1996ဝန်းကျင်ဥပုထောင်မှာနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ရှင့်နေဦးသိန်းတန်းဦးကဥကြုံမြင့်နဲ့ပတ်သက်လို့ထောင်တွင်အတွေ့အကြုံတွေကိုပြောလာပါတယ်
1996မှာကျွန်တော်ဥပုထောင်ထဲမှာရှိတယ်အဲ့ဒီကာလကျွန်တော်သူ့ကိုမမြင်ဘူးပါဘူးဟိုဘက်တိုက်ဒီဘက်တိုက်နေခုပါတယ်သူ့ကိုဟိုနင့်နာစေသူတွေစိတ်မရှိဘူးထောင်ထဲမှာကျွန်တော်ပြည်တော်ကတော့သူရောက်လာတော့ကျွန်တော်တို့ကငားညတွေရွေးထားတဲ့တိုက်ပေါ့ဗျာသူကချားတိုက်တိုက်ရောက်တဲ့ခါကျဝါရာတရားပြောဟာတတိယရောက်လာတာအကုန်လုံးပတ်စံတွေပြီးတာပေါ့ဗျာထောင်မှာလည်းဝန်ထမ်းတွေရောထောင်မှုရောအကုန်လုံးပတ်စံတွေဝေပြီးနောက်ကထောင်ဝန်သာတုံကြီးရလည်းအကြီးကြီးပေါ့နောက်မှလိုက်တဲ့လူတွေခဏခဏလာတာထောင်ရိုင်းနဲ့ရန်ဖြစ်လို့ဒီထက်ရောက်လာတာမကြခင်သူ့ပြန်ထုတ်သွားမှာဆိုပြီးတော့ကောလာလာတွေအများကြီးဗျာ
2020ရွေးကောက်ပွဲမှာ NLD ပါတီပြီးရင်ကိုစရယ်လောင်း1100ကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ